ကိုယ်စလေလောင်းမပုံတင်ကြီးတွေပေါ့နော်ပြန်ထုတ်ပေးဖို့ကော်မရှင်ကဘယ်လိုမျိုးတွေများဆောင်ရွက်နေတာမျိုးတွေများရှိနေပြီလဲလို့ပါရှင်
။ဟာအမကန်ရေးတုံးတဲ့ကိစ္စကိုကျွန်တော်တို့ပြည်နယ်မှာမနေ့ကပဲအစည်းအဝေးလုပ်ရင်းနဲ့ဆွေးနွေးခဲ့ပါတယ်။ကျွန်တော်ပြည်အောင်ရေးဘက်ကော်မရှင်ကညွှန်ကြားချက်မကြားခင်မှာလာတော့မှဖြစ်ပါတယ်။အဲ့ဒီအတွက်ကျွန်တော်တို့ထုတ်ပေးရမယ့်သူတွေချစ်ပုံတပုံနဲ့အထက်ရတဲ့သူတွေထုတ်ပေးဖို့ရှိတယ်လို့အနိုင်ရတဲ့သူတွေကိုလည်းထုတ်ပေးဖို့ကိုအခုအသစ်ပြင်ဆင်ထားပြီးဖြစ်ပါတယ်။ပြည်အောင်ရေးဘက်ကော်မရှင်ကညွှန်ကြားတာနဲ့တိုင်နဲ့အသစ်တစ်ခါလည်းထုတ်ပေးအောင်စီစဉ်ထားပါတယ်ခင်ဗျ။
ဒီကိုယ်စလဲလောင်းမပုံတင်ကြီးတွေကိုပေါ့နော်ကော်မရှင်မှာပြန်လည်ထုတ်ယူခွင့်ရဖို့အတွက်ပေါ့နော်ကိုယ်စလဲလောင်းတွေရောဘယ်လိုတင်ပြပြီးထုတ်ယူရမလဲရှင
်ကျွန်တော်တို့ကနေသူတို့ကိုဆက်သွယ်အကြောင်းကြားပါမယ်ဆက်သွယ်အကြောင်းကြားတာနဲ့သူတို့စီမှာငွေသွင်းဖြတ်ပိုင်းလက်ခံလေးရှိပါတယ်ငွေသွင်းတဲ့ဖြတ်ပိုင်းလက်ခံလေးကိုယူလာခဲ့ပြီးတာနဲ့ကျွန်တော်တို့ကဒီခရိုင်ကော်မရှင်ကနေပုံစံနဲ့ဘန်ကိုဆက်သွယ်ပေးလိုက်တာနဲ့သူတို့ထုတ်လို့ရမှာဖြစ်ပါတယ
်ဆရာဒီတထုံခရိုင်တွင်းမှာကြတော့ပေါ့နော်ဒီကိုယ်စလဲလောင်းမပုံတင်ကြေးပေါ့နော်ပြန်လဲထုတ်ယူခွင့်ရမယ်ကိုယ်စလဲအရေးအတွက်ဘလောက်လောက်များရှိလဲအနေထားတွေဘလို့များရှိပါလဲရှင
်ပထုံခရိုင်အတွင်းမှာပြန်ပြီးတော့မှထုတ်ပေးရမယ်သူကတော့အနိုင်ရပါတီကစုစုပေါင်း16ဦးရှိပါတယ်အနိုင်ရပါတီ16ဦးရဲ့နောက်တစ်ခုက10ပုံတစ်ပုံနှစ်အထက်ရရှိတဲ့သူကတော့18ဦးရှိပြီးတော့စုစုပေါင်း33ဦးပြန်ထုတ်ပေးသွားမှာဖြစ်ပါတယ်
ကိုစလလောင်းမပုံတင်ကြီးတွေအပြင်ပေါ့နော်ဆရာဒီရွေးကောက်ပွဲကုန်ကြစရိတ်တွေနဲ့ပတ်သက်ပြီးတော့ကောဒီဝင်ရောက်ရှင်ပြိုင်ခဲ့တဲ့ကိုစလလောင်းတွေအနေနဲ့ပေါ့နော်ကော်မရှင်ကိုလာရောက်တင်ပြတာမျိုးတွေရောရှိနေပြီလားရှင်
လုံးလုံးစေတော့တင်ပြတဲ့သူတော့မရှိသေးဘူးဗျာကျွန်တော်တို့ကအဲ့ဒါကိုတရားဝင်ထုတ်ပြန်ကြေညာတဲ့နေ့ကနေရပောင်း30အတွင်းတင်ပြရမယ်ဆိုတာလေးတော့အကြောင်းကြားထားပြီးဖြစ်ပါတယ်အခုထိတော့လာတင်ပြထားတာမရှိသေးဘူးဖြစ်ပါတယ
်ဟုတ်ကဲ့ဆရာတကယ်လို့သူတို့တင်ပြမယ်ဆိုရင်ရောဆရာတို့ဒီကော်မရှင်ဘက်ကပေါ့နော်စစ်ဆေးရမယ်အနေအထားမျိုးတွေရောရှိမလားဆရာ
ဟုတ်ကဲ့ပါကျွန်တော်တို့ကသူတို့လာတင်ပြတာတွေနဲ့ပတ်သက်လို့သူသတ်မှတ်ထားတဲ့ဥပဒေနည်းဥပဒေလုံထုံးလုံးနည်းတွေနဲ့စီမံစည်းကမ်းတွေနဲ့ကိုင်းညီမှုရှိမှရှိတော့ကျွန်တော်တို့ကစစ်ဆေးပြီးတော့ပြန်ပြီးအစီရင်ခံတင်ပြရမယ့်အပိုင်းတော့ရှိပါတယ်ခင်ဗျာ
တကယ်လို့ပေါ့နော်ကိုယ်စလဲလောင်းတွေရဲ့အသုံးစရိတ်ကဆရာတို့ဒီသတ်မှတ်ချက်ပေါ့နော်300ထက်ကျော်လွန်မှုတွေရှိမယ်ဆိုရင်ရောဒါမျိုးတွေစစ်ဆေးတွေ့ရှိတဲ့အနေအထားတွေရှိလာမယ်ဆိုရင်ရောဆရာတို့ဘယ်လိုမျိုးများအရေးယူဆောင်ရွက်သွားနိုင်တဲ့အနေအထားတွေရှိမလဲရှင်
သူကတော့ဗျာကျွန်တော်တို့ဒီဥပဒေနည်းဥပဒေမှာကိုတိန့်တရားတဲ့ပိုးမသုံးရလို့အတည်လင်းပြညာထုတ်ပြန်ထားတဲ့အတွက်ကြောင့်သူဒီတိန့်တရားတဲ့ပိုးသုံးခွင့်မရှိတာဖြစ်တဲ့ကြောင့်တိန့်တရားတဲ့တော့ပိုပြီးတော့တင်မှာမဟုတ်ဘူးလို့ပဲတွေးမိပါတယ်တောက်ပွဲပြော55ရက်တော့တရားဝင်ကန့်ကွက်တဲ့သူရှိရင်ဒီဟာကိုကျွန်တော်တို့ကဖြည့်ရှင်းဆောင်ရွက်တဲ့အတိုင်းတာမှာကျွန်တော်တို့ဒီခုံအဖွဲ့တွေဖွဲ့စည်းပြီးတော့စစ်ဆေးရမှုတွေတောက်ရရမှာဖြစ်ပါတယ်အဲ့တော့တရားဝင်ကန့်ကွက်တဲ့သူပေါ်လာရင်တော့ကျွန်တော်တို့ဒီဒါတရားဝင်ဒီဟာကိုစစ်ဒီကောင်ဖွဲ့တွေနဲ့တောင်းရရမှာဖြစ်ပါတယ်ကျွန်တော်တို့ကော်မရှင်အပိုင်းကလည်းစစ်ဆေးတယ်ဆိုတဲ့အတိုင်းတာမှာကျွန်တော်တို့ကသူတို့တင်လာတဲ့ချက်လက်တွေနောက်တော့ငွေပမာဏတွေကိုစစ်ဆေးလိုက်မယ်စစ်ဆေးလိုက်တော့ကျွန်တော်တို့စစ်ဆေးတွေ့ရှိတဲ့အနေအထားအရသဘောတကူမှာသူတို့တင်ပြတဲ့ကိန်းဂဏန်းတွေနဲ့ကိုင်ညီနေတာမျိုးဖြစ်ကောင်းဖြစ်မယ်ဒါမဲ့ဒါအခုဥမာတစ်ခုမှာပေါ့ထင်ကျန်တဲ့ဟာတွေရှိလို့အဲ့ဒါတွေကိုတယောက်ယောက်ကဟိုလာပြီးတော့ပြားဝင်ကန့်ကွက်လွှာတွေတင်လာတဲ့ဟာမျိုးဆိုရင်တော့လေဒါကိုဖွဲ့ပြီးစစ်ဆေးဆောင်ရွက်မှုအပိုင်းတွေရှိလာမှာပေါ့နော်
အခုလက်ရှိချိန်နေရပေါ့နော်ဆရာဒီတထုံခရိုင်တွင်းမှာရောရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ပေါ့နော်တိုင်ကြားမှုတွေပါတွေရောဘယ်လိုမျိုးများရှိတာမျိုးတွေရှိနေလဲရှင
်တထုံခရိုင်အတွင်းလုံးနဲ့လေးမျိုးနဲ့ရှိနေတဲ့အနေအထားမှာတော့ကျွန်တော်တို့ကန့်ကွက်လွှာတင်ထားမှုအပိုင်းအနေနဲ့တော့တခုမှမရှိပါဘူးဟိုသေးသေးမွမွလေးတွေသူကတိုင်တာလည်းမဟုတ်ဟိုကန့်ကွက်လွှာလည်းမဟုတ်ဘဲနဲ့အဲ့လိုလေးတွေနဲ့စာလေးတွေတင်ပြတဲ့ဟာတော့ကျွန်တော်တို့ကအဲခေါ်ယူပြီးတော့တွေ့ဆုံပြည်လဲလဲတဲ့အချိန်မှာတစ်ခါပြည်လဲပြည်လဲသွားကြတယ်ဒီလိုမျိုးတွေလည်းပဲဟိုလိုကြီးတရားဝင်ကန့်ကွက်တာတရားဝင်တိုင်တန်းတဲ့ဟာမျိုးတော့ကျွန်တော်ကော်မရှင်ကိုပေါ့လေမရှိသေးပါဘူးကြာဟိုမဲယုံထဲမှာလွတ်တော်ကိုယ်စားလှယ်လောင်းကတပိတ်တော့လိုက်ထူပေးနေပါတယ်ဆိုတိုင်ရောဗျာ
ဒါပေမဲ့
တကယ်တကယ်ခေါ်မလို့ရတာမဟုတ်ဘူးဘယ်သူကလိုက်ထူပေးလို့ရမလားဘေးလူတွေလည်းအများကြီးမြင်တာကန့်ကွက်မှာပေါ့မှားနေပြီအဲ့ဒါမဟုတ်ဘူးပေါ့အဲ့လိုနေနေပေါ့ဒီဘာလို့ဒီသူကိုယ်တိုင်လိုက်ထူနေဘေးမှာသက်တည်းအများကြီးရှိတာဟုတ်တိုင်နေသူကလည်းဗျာဟိုပါပေါ့ဗျာဟိုညာသူကပြင်တော့အထင်အမြင်နဲ့သူကလည်းတိုင်လိုက်တဲ့ဟာတွေကတကယ်တမ်းကတော့အဖြစ်ပြတွေကတော်တော်လေးဖြစ်နေတာများပါတယ
်ဆရာကြီးခုလိုဖြစ်ကြပေးတဲ့အတွက် RFA ကျေးဇူးတင်ပါတယ်ရှင်